မြမဆန်ရဲ့အဓိကဝယ်လက်တရုတ်ဘက်ကိုဆန်ပို့လို့မရသေးတဲ့အခြေအနေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကလည်းမြမပို့ကုန်ဆန်ပေါ်မှာအခွန်3ဆလောက်တိုးကောက်လိုက်တာကြောင့်ထပ်ပြီးအထည်နာနေပါတယ်။ဘင်္ဂလားဒေ့ရှ်ဈေးကွက်ကိုအားထားပြီးတော့နိုင်ငံတကာအဆင့်မီဆန်ဆက်ကိုရခိုင်ပြည်နယ်မှာတည်ထောင်ထားတဲ့ရွှေပြည့်ဖြူဆန်ဆက်လုပ်ငန်းရှင်ဦးတန်းဝင်းနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကြီးထိုက်တင်ပြထားတာနားဆင်ပါရှင်။
ကျွန်တော်ကတော့ဒီဆက်ဆက်ကရဟန်းပြည်နယ်ရင်းနှီးမြှုပ်နှံမှုပုံစံနဲ့ဒီ condition နဲ့ပြထားတဲ့ဒီနိုင်ငံတကာအစီအစဉ်ဆက်ဆက်ပြထောက်သူကပြထောက်ထားတာပါအဲဒီဆက်ဆက်ကကျွန်တော်ဒီမထောင်တဲ့အဲချက်ကိုဒလားပိုင်းမှာကျွန်တော် condition ရပြီးတော့ပြထောက်ထားတာဖြစ်ပါတယ်ဘူရောတက်ကတော့လေပဲနေပါတယ်ဒါပေမဲ့ကျွန်တော်တို့ကဒီဆက်တွေကိုဘာဖြစ်လို့တည်လဲဆိုတော့အင်းချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုအားကိုးပြီးတော့တည်လိုက်တာအခုဘင်္ဂလားဒေ့ရှ်နိုင်ငံကလေကျွန်တော်ကိုကျွန်တော်တို့ပို့မယ်လို့ချက်တွေပြခါတိတ်ကတောင်းခွေနှုံးနဲ့လက်ခံမယ်ဆိုပြီးတော့ကျွန်တော်တို့အကြောင်းပြန်ပြတဲ့ကျွန်တော်တို့ကဟိုရောက်မရသေးတဲ့ဒီတိုင်းနေရပါတယ်အဲ့လိုနေထားပါကျွန်တော်ကရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဟိုကွန်ဒီရဲ့ condition နဲ့ဒီထားတဲ့ရခိုင်ပြည်ရဲ့ပထမဆုံးဆန်ဆက်ပေါ်ဆရာမကြီ
းဘင်္ဂလားဒေ့ရှ်ဘက်ဟိုအထွက်ရောက်တော့ရောအရင်ဝယ်တုန်းကဘယ်လောက်လောက်ထွက်ပါလဲ
မသိကကျွန်တော်တို့ဒီနောက်ဆက်ကောင်းနောက်ဆက်ရှိနောက်ဆက်ကူမှာအိပ်ပေါင်းသိန်းပေါင်း50ကျော်လောက်ရောက်ခဲ့ရပါတယ်ကျွန်တော်တို့ဒီရခိုင်ပြည်ကနေတဆင့်လေအခုကကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကဒီနှုန်းကကျွန်တော်တို့ခေအိတ်ကိုအခွင့်အရေး4000လောက်အခွင့်အရေးကောက်ပါတယ်အခုချိန်မှာသူတို့ခေအိတ်ကို1000ခွေအခွင့်အရေး2000ကောက်လိုက်ပါတယ်ကျွန်တော်မြန်မာနိုင်ငံကလာရခဲ့ပါလေအဲ့တော့အိမ်ကခေအိတ်ကိုမှကျွန်တော်တို့1000ကျော်ရှိသေးဟာကို1000ခွေကောက်လိုက်ရင်ကျွန်တော်တို့ကိုမပို့နဲ့လို့ပြောတာနဲ့သူတို့အတူတူပါပဲ
ဟုတ်ကဲ့ပါခ
င်ဗျအဲ့တော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုလေပို့တာအကြောင်းဝေကရက်တက်နေပါတယ်တတိပတ်လို့ပါလေ
အဲ့ဒါကဘင်္ဂလားဒေ့ရှ်ဈေးကွက်ကဒီနှစ်မှထူးထူးခြားခြားဖြစ်သွားတာပါလား
ဟုတ်ကဲ့ဒီနှစ်မှာမှထူးထူးခြားဖြစ်သွားတာပါသူတို့ကတော့ကျွန်တော်မြင်လာတော့ဖိအားပေးတဲ့ပုံစံတစ်ခုတော့ဖြစ်နေပါတယ်သူတို့ပါလေဒီ4000ကနေ1000ခွေပြီးဟိုအကောက်ခံကိုတင်လိုက်တယ်ဆိုတော့လေမဝေချင်ဘူးလို့ပြောတဲ့သဘောနဲ့တွေ့နေပါတယ
်ဟုတ်ဒီမြန်မာဘက်ကကျမတို့ဒီနိုင်ငံဘက်ကစံနေရဟိုဒီပြိပဈေးကွက်ကိုမရှင်နိုင်တဲ့သဘောများဖြစ်နေပါသလားဈေးများအရန်ကြီးလွန်းနေလို့လား
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံစံတွေကဒီဟိုဘောပြိပစံတွေကိုမရှင်နိုင်တာအချိန်20-30လောက်ရှိပါတယ်နံပါတ်1အချက်ကကျွန်တော်တို့မြန်မာနိုင်ငံကတောင်သူတွေတုံးနေတဲ့တမင်ဩဇာကပြောနေငယ်ကတဆင်းလာရပါအဲ့တော့ဒီတွဲမြောဇာတိတ်ကရည်ရတိတ်ကပုံပေါင်းကြော်ကြော်နိပါပေါက်သိရှိပါတယ်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာဆိုရင်အခုနေပြီးတော့ဒီအစိုးရကဓမ္မဩဇာတိတ်ကိုမြန်မာငွေ8,000-7,000လောက်ပေးရောင်းပေးတာပါအဲ့ဒါတစ်ချက်ကျွန်တော်တို့မြန်မာတောင်ပြည်တွေကဓမ္မဩဇာကိုဈေးကြီးပေးပြီးတော့ဝယ်ရတာတစ်ချက်ဖြစ်ပါတယ်နောက်တစ်ချက်ကဒီဘင်္ဂလားဒေ့ရှ်မှာဒီဈေးတိတ်ကမှာ300-600လောက်ရချစ်စလောက်ပြီးတည်နေတဲ့ hybrid platform တွေဆိုင်နေပါတယ်တိုင်းငယ်လို့ကိုစစ်ကိုရခိုင်နေတော့ကျွန်တော်တို့မြန်မာနိုင်ငံမှာကြာတော့ကျွန်တော်တို့ OP တိုက်ပေါ့ဒီရိုးရိုးမျိုးတွေကိုကျွန်တော်တို့ကဆိုင်နေတဲ့အတွက်တေကောက်ကိုခမက်ချေကျွန်တော်တို့မြန်မာဆွေရတမက်ထတာက390-900ရမှာပဲတမက်ထပါတယ်အဲ့တော့ကျွန်တော်တို့အဲ့မှာအထွက်အားရောတဲ့အတွက်ဒီကမာရဲ့ဝင်ငွေဟာတဝဲအားကျဆင်းတော့ပါတယ်တင်းမြောဇာမှာဈေးပူတယ်အဲနောက်ပြီးတော့ဒီကဘာထွက်တဲ့ဟာမှာတဝက်လောက်အောက်ကိုရောက်တော့ပါတယ်တခြားနိုင်ငံနဲ့ဆိုင်ရင်လေနောက်တစ်ချက်ကကျွန်တော်တို့ဒီလိုဟာတခြားနိုင်ငံမှာဆိုရင်ထွက်လာတဲ့ဆန်စပါးတွေကိုကျွန်တော်တို့ဒီလိုမျိုးထင်းကြောင်ပေးတဲ့အဖွဲ့အစည်းရှိပါတယ်အစိုးရကနေတစ်ချို့တွေကသူတို့ကနေပြီးတော့ထင်းကြောင်ပေးပါတယ်နောက်ပြီးတော့တူတောင်းပြီးတူလောင်မဲ့နေရာကိုတောင်တွေအဆောက်အဦတွေနိုင်ငံအမြတ်ပြတ်မှာဟိုဆောက်ထားပါတယ်အဲ့ဒီနေရာမှာတောင်သူကနေပြီးတော့ဒီပြတာတဲ့ဈေးနှုန်းတစ်ခုနဲ့ပို့စပါကိုဟိုဟာဘယ်လိုခေါင်းလဲတိုးလောင်လို့ရပါတယ်။ဒါမို့အခမ်းအနစ်ဆိုရင်အခမ်းအနစ်ပေါ့။အဲ့ဒီအချက်ပုံစံနဲ့ကျွန်တော်တို့မြန်မာတောင်ပြည်နဲ့နိုင်ငံခြားကဒီဘင်္ဂလားဒေ့ရှ်တောင်ပြည်နဲ့အိန္ဒိယတောင်ပြည်နဲ့အဲ့လိုကွာခြားနေတာပါ
။ဒီစပါးတွေကိုထားဖို့တိုးဖို့ရောက်တော့ရောဘယ်လောက်အခက်ခဲဖြစ်နေပါသလဲနိုင်ငံတဝန်းမှာ
။ဟုတ်ကဲ့ပါ။ကျွန်တော်တို့အခုနေစပါးစိုက်ပြီလို့ဆိုရင်တောင်ပြည်ဆိုရင်ခုမှတိုးလောင်တဲ့နေရာမရှိဘူးဆိုရင်ဒီဈေးနဲ့သူတို့ကခြောက်ရောက်ရပါတယ်ကျွန်တော်တို့ဒီဈေးကွက်မှာဒီပုံထိုင်စပါးပြတ်မှာသို့လို့လေအဲ့တော့ဒီ အဲ့ဒါကိုစပတ်ကိုအယောင်ဝင်လုပ်နေတဲ့ကုန်ပြပွဲစားတွေကသူတို့ကအမြင့်ကျင်အောင်ဝေချပြီးတော့ဝေပါတယ်အဲ့ဒီဝေချဝေရင်ဝေရင်နဲ့ဝေချလို့ရတဲ့လောက်ရှားပြီးတော့ဝေတော့တာလေးတစ်ချက်ရှိပါတယ်အဲ့ဒါပူလောင်လို့ပူလောင်ဖို့နေရာမရှိတာတစ်ချက်လေးပါပါတယ်စပတ်စီကြတာကနောက်ပြီးတော့နိုင်ငံခြားကိုကျွန်တော်တို့တင်ပို့နေတဲ့စင်စပတ်တွေကိုပေါ့ဒီအချောက်ခံစက်တွေကျွန်တော်တို့နိုင်ငံမှာအများကြီးလုပ်နေပါတယ်အဲဒီဘင်္ဂလားဒေ့ရှ်တို့ဒီတခြားနိုင်ငံတွေမှာအိန္ဒိယတို့မှာဆိုရင်အချောက်ကစစ်တွေကိုအစိုးရကနှိရှိအကျိုးစနစ်နဲ့ရမ်းပေးပါတယ်အဲ့ဒါမှကျွန်တော်တို့စပားအရေးတွေတက်လာတာတစ်ပိုင်းပါနောက်တစ်ပိုင်းကစစ်ခွေးထုတ်လုပ်တဲ့နေရာမှာစင်စက်တွေကို ISO လက်မဲ့ရတဲ့တကယ်လူတွေကိုအဲ့ဒီမပြေနိုင်တဲ့စစ်တွေနဲ့စစ်ခွေးထုတ်လုပ်ခိုင်းပါတယ်အဲ့ဒါတွေလည်းအစိုးရကနှိရှိကျွန်တော်တို့ရှင်းလင်းပေးပါတယ်ဒါနိုင်ငံစည်းကမ်းရေးတည်ဆောက်နေတာပါဒီစင်စပားလုပ်ပေးလို့ဆိုတာကအဲ့တော့မှအစိုးရကနေပြီးတော့ဒီစီတီလူစုတွေအလုတ်ကရရှိတယ်ဟိုဟာအစိုးရလည်းအခွင့်အရေးရရှိတယ်အဲ့လိုပုံစံမျိုးပြည်ပြည်ထောက်နေတာပါကျွန်တော်တို့နိုင်ငံမှာကြတော့ဒီအချောက်ကန်ဆက်ဝင်နေဆိုရင်ဟိုဟာကိုမဟိုသူမဝေးမရှိမဝင်နေဆိုရင်အချောက်ကန်ဆက်ကကျွန်တော်တို့တက်မဆူတော့မရှိဘူးရှင်းနေပါတယ်အဲ့တော့နိုင်ငံတကာအရေးကြီးတဲ့ဆက်တွေလည်းအများတွေကလိုပါတယ်အဲ့လိုဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့မှာဆိုရင်အရေးကြီးတဲ့ဆက်တွေနဲ့ဟိုအစိုးရကဒီကြည့်သူရှိပြပါကျွန်တော်တို့နိုင်ငံမှာကြတော့အဲ့လိုပေါ့နော်ဒီအခက်တွေအခက်တွေကဖလိုဒ်ပရိုတက်ရှင်ဖလိုဒ်စပိုင်းစပိုင်းမှာလည်းအခက်ကြီးရှိတယ်ဒီဒရိုင်ယာစနစ်ပေါ့အခုအဲမူစပါစပြီးတော့ချက်ချင်းအချောက်ခံရမယ်မူစပါစပြီးတော့အချောက်ခံရမယ်စက်တွေပေါ့အချောက်ခံတဲ့ဒရိုင်ယာတွေအဲနိုင်ငံအဝက်မှာကိုယ်စီရခံနေတာမရှိပါဘူးအဲ့တော့ဟိုဟာပေါ့ဒီပြီးပြီးတော့ကျွန်တော်တို့လုံးဝလေ့ကျတာလည်းအခက်ကြီးရှိပါတယ်
ခုလောလောဆယ်ရောစပါးတင်းတရာဘယ်လောက်လောက်ပေါက်နေပါသလဲရှင
်အခုစပါးတင်းတရာကို၄သိန်းခွင်းနဲ့၅သိန်းကျားမှာတော့ရှိပါတယ်အဲမဲအယောင်ဝေကသိပြီးတော့မဖြစ်ပါဘူးကျွန်တော်တို့ဒီကိုမြန်မာလူမျိုးတွေစားတဲ့ပေါ်ဆက်မွေးတွေကကျွန်တော်တို့ကျေးဇူးတင်လောက်ပဲအယောင်ဝေဖြစ်နေတာပါတကယ်လို့ကျွန်တော်တို့အင်မတာအုပ်စုကတော့အယောင်ဝေမဖြစ်ပြီးနဲ့ကျွန်တော်တို့ရက်တက်နေပါတယ်မနေ့ကဆိုရင်စံတေးကိုဘင်းတော်သေးခွင့်မှာ2000နဲ့ကုန်းထောင်ကြီးဖြစ်တဲ့ဆန်တွေကအခု1,500နဲ့အယောင်ဝေးစီးဆက်နေပါတယ်